Netherlands နိုင်ငံ Amsterdam မြို့ကနေပြီးတော့ပြင်သစ်နိုင်ငံ Paris မြို့စီကိုသွားနေတဲ့မိရထားတဲ့ဆင်းပေါ်မှာဖမ်းဆီးနိုင်ခဲ့တဲ့တပ်နှက်သမားကိုပြင်သစ်အာဏာပိုင်တွေစုံစမ်းစစ်ဆေးနေပါတယ်။တောက်ချာနေတော့က Ahas မြို့နာယထားသွားနေစဉ်မှာတပ်နှက်ကင်ထားသူကိုယထားရဲပေါ်မှာပါလာတဲ့ခီးတဲ့တချို့ကဝမ်းပြီးတော့ဖမ်းဆီးနိုင်ခဲ့ကြတဲ့အတွက်နောက်ထပ်အများအပြားအန္တရာယ်ကျရောက်မဲ့ဘေးကနေကာကွယ်နိုင်ခဲ့ကြတာပါ။ဖမ်းမိသူနဲ့ပတ်သက်လို့ပြင်သစ်ပြည်ထောင်စုဝန်ကြီး Bernard Kasnev ကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ်
။ Il convient, je le redis.De rester prudent quant à son identité qui n'est pas encore établie avec
ဖန်စီနိုင်ငံရဲ့တနတ်သမားဟာမိနစ်တုန်းကဘယ်လ်ဂျီယမ်နိုင်ငံကိုပြောင်းရွှေ့မနေခင်မှာစပိန်နိုင်ငံမှာနေထိုင်ခဲ့တဲ့26နှစ်အရွယ်မော်ရဂန်လူမျိုးတစ်ယောက်ဖြစ်နိုင်ပါတယ်။တကယ်တော့အဲ့ဒီသူဖြစ်ခဲ့ရင်တော့အစွန်းရောက်အစ္စလမ်ဘဝဒီဝင်တစ်ယောက်ဖြစ်တယ်လို့စပိန်အာဏာပိုင်တွေကပြင်သစ်တာဝန်ရှိသူတွေကို2014ခုနှစ်တုန်းကသတိပေးထားတဲ့သူဖြစ်ပါလိမ့်မယ်လို့ပြင်သစ်ပြည်ထောင်စုဝန်ကြီး Bernard Kasnev ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။တနတ်သမားကိုဖမ်းဖို့ကြိုးစားစဉ်မှာ3ယောက်ဒဏ်ရာရရှိခဲ့တယ်လို့လည်းပြောပါတယ်။အဲ့ဒီတနတ်သမားကိုဝိုင်းပြီးတော့ဖမ်းချုပ်ခဲ့ကြသူ3ယောက်ထဲက2ယောက်ကတော့တာဝန်ပြင်ပချိန်မှာခီးသွားနေကြတဲ့ American စစ်မှုရန်တွေဖြစ်ပါတယ်။စစ်မှုရန်တယောက်ကတော့တနတ်သမားကိုကြိုးနဲ့တုတ်ဖို့ကြိုးစားစဉ်မှာဓာတ်ဒဏ်ရာရရှိခဲ့ပါတယ်။သူတို့ရဲ့ရဲစွမ်းတက်တီကိုပြင်သစ်သမ္မတပြင်သစ်ပြည်ထောင်စုဝန်ကြီးတို့ကဖုန်းနဲ့ဆက်သွယ်ကျေးဇူးတင်စကားပြောခဲ့တယ်လို့သူရဲကောင်းတွေအဖြစ်အာဟတ်မျိုးတော်ဝန်ကလည်းဆုတစိတ်တွေချီးမြှင့်ခဲ့ပါတယ်။တနတ်သမားပြစ်ခတ်ကြတဲ့အကြောင်းအရင်းကိုမသိရသေးပဲအကြမ်းဖက်မှုတိုက်ဖျက်ရေးရဲအရာရှိတွေကစုံစမ်းစစ်ဆေးနေတယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောပါတယ်။အဲဒီတနတ်သမားစီမှာ AK-47 rifle တနတ်တလက်တနတ်အတူတလက်ဓားပါးတစ်ချောင်းနဲ့နောက်ထပ်ဓားတစ်လက်ပါတယ်လို့ရဲကပြောပါတယ်။ Belgium နိုင်ငံကိုဖျက်ပြီးတော့ဒီပြင်သစ်ကိုသွားတဲ့ Dallas အဝေးပြေးရထားပေါ်မှာခီးတဲ့954ယောက်ပါခဲ့ပါတယ်။ပြင်သစ်နိုင်ငံမှာတော့ဒီ18ယောက်တည်ဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ January လတည်းကလုံခြုံရေးသတိကိုတိုးမြှင့်ထားပါရှင်။